နိုင်ငံတော်တိုင်းပြည်ငံပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့အပြစ်မရရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ကိုစားညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ဘန်လာဦးဆောင်တဲ့လက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေအခုလာမဲ့ဇူလိုင်လ18ရက်နေ့မှာတွေ့ဆုံမှုရှိပါတယ်။27ရာစုပင်လုံညီလာခံကိုလည်းလာမဲ့ဩဂုတ်လနောက်ဆုံးသတင်းပတ်မှာကျင်းပနိုင်ခြေရှိတယ်လို့ညီလာခံအကျိုးပြင်ဆင်ရေးကော်မတီအတွင်းမှုကပြောပါတယ်။တစ်ချိန်တည်းမှာပဲအပြစ်ရဲ့လက်မှတ်မထိုးရသေးတဲ့ကိုကက်ရခိုင်တအောင်လက်နက်ကိုင်အဖွဲ့၃ဘွဲ့နဲ့လည်းအကျိုးပြင်ဆင်ရေးကော်မတီအနေနဲ့တရားတွေ့ဆုံမှုရှိနေပါတယ်အသေးစိတ်ဆက်ပြောပြပေးပါမယ်ရှင်ပြည်ထောင်စုငြိမ်းချမ်းရေးကိစ္စဆွေးနွေးကြမယ့်27ရာစုပြည်လုံးညီလာခံကိုဩဂုတ်လနောက်ဆုံးပတ်မှာကျင်းပနိုင်မှုပြင်ဆင်နေကြချိန်မှာပဲအခုလာမယ့်ဇူလိုင်လ18ရက်နေ့မှာတော့ဒေါံဆန်းစုကြည်နဲ့အပြစ်မရရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကခေါင်းဆောင်တွေတွေ့ဆုံကြဖို့ရှိတယ်လို့ညီလာခံပြင်ဆင်ရေးကော်မတီအတွင်းမှဦးလာမောင်ရွှေက VOA မြန်မာပိုင်းကိုပြောပါတယ
် UNSC ဥက္ကဋ္ဌနဲ့အဖွဲ့ကိုတွေ့ပါပါ UNSC နဲ့တော့ဆောစီပေါင်းနေတွေ့ရပါအခုကတော့ဂျူတင်ပြင်နေတဲ့လုပ်ငန်းတွေလည်းတော်တော်လေးတော့ကျွန်တော်တို့ခီးရောက်နေပြီဟောဩဂုတ်လ20ပတ်မတန်ကြီးမှာပဲဒါစတင်ကျမနိုင်မလို့ယူကြည့်ပါလေကျွန်တော်တို့ရှိရာရှိနေတာအခုဒီ15ရက်လောက်ဆိုရင်ဒီ PPM ကိုလည်းကျွန်တော်တို့ရောက်လာမယ်16ရက်နေ့မှာတော့ UNFC ဥက္ကဋ္ဌနဲ့အဖွဲ့တွေရောက်လာပြီးတော့18ရက်နေ့မှာတော့ဒီနိုင်ငံတော်ရဲ့တပ်မင်းပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့ကျွန်တော်တို့တွေ့ဆုံမှုတွေရှိပါတယ်အတိနောက်ပိုင်းမှာလည်းကျွန်တော်တို့ဒီ PPM နဲ့ထပ်ပြီးကျွန်တော်အင်တာမှုတွေရှိမယ်ပြီးရင်တော့ဒီမကြားရမှာလဲတိုင်းသားတွေအနေနဲ့ဒီ26 29ပြည်ဝရှိပါတယ်ပြည်နေပါတယ်နိုင်ငံတော်ရဲ့တာဝန်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့ဂျွန်လာ28ရက်နေ့ဒီတိုင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်ချုပ်ဖွဲ့နဲ့တွေ့တဲ့အခါတော့ပြည်သူ့ညီညွတ်ရေးညီလာခံ27ရာစုပြည်လုံးကိုဒီဩဂုတ်လနောက်ဆုံးပတ်တဲ့နောက်မကျပဲလုတ်တင်တယ်ဆိုတာကိုဒါနှစ်ဖက်လုံးကပြောကြားချက်ပြီးဆွေးနွေးချက်ပြီးရှိပါတယ်ဒါကြောင့်မလို့ဩဂုတ်လနောက်ဆုံးပတ်မတိုင်မီမှာလုပ်ဖန်ဖို့အတွက်ကိုတော့ချုပ်တင်စီကော်မတီအနေနဲ့ဆောင်းနေရရှိပါတယ
်ဒီရပိုင်းတွင်းမှာပဲအပြစ်ရဲ့လက်မှတ်မရေးထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ကိုစား DBN ခေါ်နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ခေါင်းဆောင်တွေနဲ့ညီလာခံအကျိုးပြင်ဆင်ရေးကော်မတီတို့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့လည်းဦးလာမောင်ရွှေကပြောပါတယ်တချိန်တည်းမှာပဲတက်မတော်နဲ့စီရင်တင်မာနေစေအပြစ်ရဲ့လက်မှတ်မထိုးထားရသေးတဲ့ကိုကန်တက် MMDAA ရခိုင်တက် AA တအောင်းပလောင်တက် TLL တို့နဲ့အစိုးရကိုယ်စားလှယ်တွေကြားတိုင်းရင်းဒေသတနေရရာမှာတွေ့ဆုံပြီးတော့ပထမအဆုံးအကြိမ်ဆွေးနွေးနိုင်ရေး27ရာစုပြည်လုံးညီလာခံအကျိုးပြင်ဆင်ရေးဆက်ကော်မတီနှစ်ကဦးသိန်းစောဦးဆောင်တဲ့အဖွဲ့ကစီစဉ်နေတယ်လို့လည်းသိရပါတယ
်ဟိုဝါနဲ့မိုင်လာတက်မှာတော့ဆရာဦးသိန်းစောတို့ကျွန်တော်တို့တာဝန်ယူပြီးတော့ဆောင်နေတာရှိတယ်နောက်၃ဘွဲ့အတွက်လည်းတရားဆရာဦးသိန်းစောတို့ AATL နဲ့ MNDA အတွက်လည်းကျွန်တော်တို့ညှိနှိုင်းပြီးဆောင်နေတာရှိပါတယ်အဲ့ဒါတွေလည်းသိမှတ်ကြနေမှာတော့ဆက်ပြီးတော့ကျွန်တော်တို့အတွေ့ဆုံပြီးပြင်ဆင်နိုင်မယ့်နေရာရှိပါတယ
်အရေးဦးသိန်းစိန်အစိုးရလက်ထက်တုန်းကတော့ဒီလက်နက်ကိုင်အဖွဲ့၃ဘွဲ့ကိုခြံလှန့်ထားခဲ့ပြီးညီညာရေးဖော်ဆောင်မှုစ조사ခဲ့တာကြောင့်အားလုံးပါဝင်ရေးမှုကိုစုကိုင်ထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့သဘောထားကွဲလွဲမှုဖြစ်ခဲ့တာပါအခုအစိုးရအသစ်လက်ထက်မှာတော့ပါဝင်သစ်ပါဝင်ထိုက်သူတွေအားလုံးပါဝင်နိုင်ရေးဖိတ်ခေါ်ချက်အရာအခုလိုမျိုး TLL အပါအဝင် MMDAA နဲ့ AA အဖွဲ့တွေကိုတီးခြားစီတွေ့ဆုံမှုအစိုးရဘက်ကစီစဉ်တဲ့အပေါ် TLL ဘက်ကတော့ကြိုးဆိုလိုက်ပါတယ် TLL ပြောခွင့်ရမိုင်းအိုက်ကျော်ကတော့တွေ့ဆုံမဲ့ရက်တရားဝင်မတက်မရသေးသလိုမိုင်းလာနဲ့ပန်ဆန်းနေမြေတနေရာမှာတော့တွေ့ဆုံနိုင်ခြေရှိပါတယ်လို့ပြောပါတယ
်သူတို့ကတွေ့ဘူးတော့ပြောရတော့ကျွန်တော်ကကြောက်ရတယ်ချင်းထားတဲ့ကြာရပေါ့နော်အာဒါပေမဲ့ရက်တိမ်ဖြစ်မလဲဆိုတော့ကျွန်တော်ရက်တော့မရသေးဘူးလေဒါတော့ကျွန်တော်ဒီမိုင်လာမှာသူတူတူတို့ဝတ်တို့လည်းမဖြစ်တော့အချမ်းဖြစ်တော့သူတို့တူထားရပေါ့နော်ဒီအတိတ်ဆိုရင်လည်းအာဒီပြီးဆိုမှဆိုရင်တော့အများကျွန်တော်တော်လို့လည်းလုပ်လို့ပူတဲ့နေရာပေါ့ဒီလူကျွန်တော်လူမျိုးနေနေရှိတဲ့အတွက်အမမေးရဲ့လူမျိုးနေနေဟိုပါစားမဟုတ်ရင်မိုင်လာအာတခုခုပေါ့အာကျွန်တော်ထင်တော့ဒီသူလည်းဘာမှအကြောင်းမပြန်သေးဘူးဆိုကြောင်ပါပါသမဟုတ်တော့မလားအဲ့လိုခုပဲတင်ရပါစနေတော့မလားဒီကတော့ဒီကျွန်တော်ဒီ20တရားစုညီကခံလဲကျွန်တော်ဒီများနဲ့ဟိုအခြားတိုင်းတိုင်းလူစုကျွန်တော်တက်ချင်တယ်ဘုန်းအာဒီနေနေနေရစနေပေါ်မော်လေးကျွန်တော်ကပါဝင်ရှင်လဲဆိုတော့ဒီရဆန္ဒကျွန်တော်ကတော့သူ့ပေါ်
ဒီတော့တွင်မှာပဲ23ရာစုပြည်လုံးညီလာခံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးတူညီတဲ့အခြေခံမူသဘောထားရည်တည်ချက်ရရှိနိုင်ရေးအတွက်ကိုလည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးရဲ့မျက်နှာစုံညီအစည်းအဝေးကိုကချင်ပြည်နယ်မိုင်းကြရဲမှာအခုလာမဲ့ဇူလိုင်လ22ရက်နေ့ကနေစလို့ဇူလိုင်လ22ရက်နေ့အထိကျင်းပပြီးတွေ့ဆုံဆွေးနွေးသွားကြဖို့ရှိပါတယ်။မိုင်းကြရဲညီလာခံမှာတော့တိုင်းရင်းသား